မန္တလေးတိုင်းမိတ်တီလာခရိုင်ထဲမှာပြီးခဲ့တဲ့ရက်ပိုင်းတွင်းကဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်လောလောဆယ်သိရသလောက်သေဆုံးသူဦးရေစုစုပေါင်း32ယောက်ရှိသွားပြီလို့အစိုးရကပြောလိုက်ပါတယ်။မိတ်တီလာခရိုင်ထဲကမြို့နယ်၄ခုမှာတောက်ကြနေကအရေးပေါ်အခြေအနေထုတ်ပြန်ခဲ့ပြီးစစ်တပ်နဲ့အခြေအနေကိုထိန်းခဲ့ရပြီးတဲ့နောက်ဒီမိတ်တီလာမြို့နယ်ထဲမှာအခြေအနေတွေပြန်လည်တည်ငြိမ်နေပြီဖြစ်ပါတယ်။ဒါပေမဲ့အိုးအိမ်တွေပျက်စီးဆုံးရှုံးခဲ့လို့ယာယီဒုက္ခသည်စခန်းတွေမှာခိုလုံနေကြရသူတွေကတော့ထောင်ပေါင်းများစွာရှိနေသေးတဲ့အကြောင်းကိုမတ်စုမြတ်မွန်ကဆက်ပြီးတော့ပြောပြပေးပါရှင်
။ကောင်းပါပြီ။မိတ်ထီလာမြို့ဈေးအရှိပြင်ရပ်မှရှိတဲ့ရွှေဆိုင်တစ်ခုမှာမတ်လ20ရက်ပုတ်တဟူးနေ့ကရွှေရောင်းသူနယ်ဝယ်သူပြည်ထနာဖြစ်ရာကစတင်ခဲ့တဲ့သွေးထွက်သံယူပဋိပက္ခအတွင်မှတေဆုံးခဲ့သူပေါင်းဟာ32ယောက်ရှိသွားပြီလို့အစိုးရကပြောပါရယ်။စနေနေ့အထိနောက်ထပ်ရရှိတဲ့အလောင်းတွေအရတေဆုံးသူအရေအတွက်ကိုအစိုးရသတင်းတွေမှထုတ်ပြန်ကြေညာခဲ့တာဖြစ်ပါရယ်
။ရက်ွက်ပြည့်စင်ရတဲ့မှာစုစုပေါင်းတေဆုံးသူ22ဦးရဲ့ရုံလောင်းများကိုထပ်မံရှာဖွေတွေ့ရှိခဲ့ပါရယ်။အစိုးရရုံလောင်းများဟာရုပ်စင်းအင်ကပြည်ရင်းနေပြီးအနေနဲ့လူမျိုးပါပါဖွဲ့စည်းနိုင်ခြင်းမရှိတော့ကြောင်းသိရှိရပါတယ်။မိတ်ထီလာမျိုးမှာဖြစ်ပေါ်တဲ့စုစုကြက်ကမှုဖြစ်စဉ်ကြောင်းဒီနေ့ညနေပိုင်းအထိရရှိတဲ့သတင်းများအရတေဆုံးသူစုစုပေါင်း30ဦးရှိပြီဖြစ်ကြောင်းသိရှိရပါတယ်ခင်ဗျာ
။မိတ်ထီလာခရိုင်တွင်းမှာရှိတဲ့မိတ်ထီလာမျိုးနဲ့ဝင်းတွင်မျိုးနဲ့မလှိုင်မျိုးနဲ့တာစီမျိုးနယ်တွေမှာတောက်ကြနေတဲ့ကအရေးပေါ်အခြေအနေထုတ်ပြန်ကြေညာခဲ့ပြီးတဲ့နောက်မှာတော့သွေးထွက်တန်ရုံတိုက်ခိုက်မှုတွေဖျက်ဆီးလူရဲမှုတွေရပ်သွားခဲ့ပြီးတော့အခြေအနေဟာပြန်လည်တည်ငြိမ်လာနေပါပြီ။မိတ်ထီလာမျိုးထဲမှာစစ်တပ်နဲ့လုံခြုံရေးတပ်ဖွဲ့တွေကလည်းကင်းလှည့်စစ်ဆေးမှုတွေလုပ်နေကြတဲ့အတွက်လုံခြုံမှုရှိတယ်လို့ခန့်စားရတဲ့အကြောင်းမိတ်ထီလာမျိုးကန်တယောက်ကအခုလိုပြောပါရယ်
။မချလဲလွတ်လွတ်တဲ့ပုံမှာကိုချိုကြီးကိုကျွန်တော်တို့ကကျေးဇူးတင်ပါတယ်သမနာကြီးကိုဒီရုပ်စာအရင်ရက်တည်းကထုတ်မှဆိုရင်ကျွန်တော်ဒီတဲ့ငြိမ်းချမ်းမှုရမှာပါ။ဒီတဲ့အေးချမ်းမှုရမှာပါ။အဲကျွန်တော်တို့အနေနဲ့မာရှလဲထုတ်တဲ့ပုံမှာအင်တာမန်ဝန်သာမိပါတယ်။ဝင်လဲဝင်လိုက်လဲလဲကျွန်တော်တို့ကြိုးဆိုပါတယ်။ကျေးဇူးလဲတင်ပါတယ်။
လူမျိုးရေးပဋိပက္ခအသွင်ဆောင်ခဲ့တဲ့အကြမ်းဖက်တိုက်ခိုက်မှုတွေကြောင့်နေအိမ်တွေပလီတွေဈေးဆိုင်တွေအများအပြားမိလောင်ပျက်စီးခဲ့ပါတယ်
။ကိုကဗုဒ္ဓဘာသာဆိုပေမဲ့လည်းမထောင်ရဲပါဘူး။ကလားရတဲ့ဆိုကလားနဲ့ရောပြီးခုံမှန်ထစ်မှန်ကြောက်လို့ပတ်ပြေးနေတာ။အခုကျတော့မာရှယ်လော့ထုတ်ပြီးဆိုတော့ကိုဘက်ကငြင်းညမ်းသွားပြီလို့ထင်ပါတယ်။ငြင်းညမ်းစေချင်ပါတယ်။ဘာဖြစ်တဲ့ပြဿနာနဲ့တနိုင်ငံလုံးတမျိုးလုံးလို့ဆုံးရှုံးရတာပေါ့
။နှစ်ရက်ကြာကြာဖြစ်ခဲ့တဲ့ပဋိပက္ခတွေကြောင့်အိုးအိမ်မဲ့ဒုက္ခတွေတောင်းချီရှိနေပြီးတော့ဖုန်ကြီးကျောင်းတွေမှာအပြင်အားကစားခွင့်နဲ့ရဲစခန်းတွေမှာပါယာယီခိုလှုံနေကြရပါတယ်။စနေနေ့ကအစိုးရထုတ်ပြန်တဲ့သတင်းထဲမှာတော့မိထီလာမျိုးပေါ်ကကယ်ဆယ်ရေးစခန်းတွေမှာဒုက္ခတွေစုစုပေါင်း9644ယောက်ရှိတယ်လို့ပြောပါတယ်။အကူအညီလိုအပ်နေကြတဲ့ဒုက္ခတွေအတွက်တခြားကလာရောက်လှူဒန်းသူတွေလည်းတစတစရောက်လာနေကြတယ်လို့ဒေသခံတွေကပြောပါတယ်။ယာယီကယ်ဆယ်ရေးစခန်းတွေမှာခိုလုံနေကြသူတွေအတွက်လောလောဆယ်မှာတော့အစားအသောက်နဲ့နေရာထိုင်ခင်းတွေလိုအပ်နေကြပါတယ်။နေရက်ကိုပြန်ကျင်ကြတဲ့သူတွေကိုလည်းလုံခြုံရေးတာဝန်ယူပြီးတော့ပြန်လိုက်ပို့ပေးနေတယ်လို့သက်ဆိုင်ရာကဆိုပါတယ်။စနေနေ့ကနောက်ဆုံးသိရတဲ့အခြေအနေအရတော့မိထီလာမျိုးထဲမှာရှင်အသွားအလားလူအသွားအလားတွေပုံမှန်ပြန်ဖြစ်နေပြီးတော့တချို့ဈေးဆိုင်တွေလည်းပြန်လည်ဖွင့်လှစ်နေကြပါပြီ။အခုလိုမျိုးထဲမှာပြန်လည်တည်ငြိမ်နေပေမဲ့အရေးပေါ်အခြေအနေထုတ်ပြန်ထားချက်ကိုတော့ချက်ချင်းကြီးပြန်ပြီးတော့ရုပ်သိမ်းမှမဟုတ်သေးဘူးလို့သမ္မတပြောခွင့်ရသူဦးရထွတ်က VOA မြန်မာပိုင်းကိုပြောပါရရှင်